လာမယ့်အမေရိကန်ရွေးကောက်ပွဲတွေကတိကအောက်ဖြစ်အောင်ယူရပြီးရုရှားကစိုက်ဘာနည်းပညာသုံးပြီးတိုက်ခိုက်မှုတွေစက်တိုက်လုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကလူသိထင်ရှားစွပ်စွဲလိုက်ပါတယ်။ဒါပေမဲ့အင်တာနက်စိုက်ဘာစစ်ပွဲနဲ့ထိုးထွင်းတိုက်ခိုက်နေတယ်လို့တော့အမေရိကန်အကြီးတန်းအစိုးရအရာရှိတွေကပြောဆိုနေခြင်းမရှိပါဘူး။ပြီးခဲ့တဲ့ဇူလိုင်လတည်းလှုပ်ခဲ့တဲ့ဒီမိုကရက်ပါတီညီလာခံမတိုင်ခင်ထောင်ထဲချီတဲ့အီးမေးလ်တွေပေါက်ကြားခဲ့လို့ပါတီအရှက်ရစေခဲ့တဲ့ကွန်ပျူတာအချက်အလက်ခိုးယူမှုကိုရုရှားကညွန်ကြားခဲ့တယ်ဆိုပြီးအမေရိကန်အစိုးရအရာရှိတွေကယုံကြည်မှုအပြည့်နဲ့ပြောနေတာပါ။သတင်းပတ်ပေါင်းအတော်ကြာစိုက်ဘာတိုက်ခိုက်မှုတွေကိုရုရှားကကြိုးကန်ခဲ့တာလို့ထောက်လှမ်းရေးအရာရှိတွေကတန်တရားဖြစ်ခဲ့ပြီးခိုင်မာတဲ့သတင်းအချက်အလက်တွေကိုနောက်ဆုံးဖော်ထုတ်ခဲ့ပြီးနောက်လူသိထင်ရှားထုတ်ပြန်မှုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါရီယာမိုတန်တရားအခြေအမြင့်မရှိအတိပဲမဲ့ဆွဆွဲချက်တွေသာဖြစ်တယ်လို့ရုရှားအစိုးရကနိုင်ငံပိုင်သတင်းဌာနကတဆင့်ထုတ်ပြန်လိုက်ပါတယ်။ဒီမိုကရက်ပါတီညီလာခံကိုတိုက်ခိုက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်အတွက်ဘာအသက်တည်အထောက်ထားမှမရှိပဲရုရှားစန့်ကျင်ရေးအတွက်အမေရိကန်ကကြေယောင်ချောချာပြောဆိုနေခြင်းသာဖြစ်တယ်လို့ရုရှားနိုင်ငံရေးဝန်ကြီးဌာနကပြောဆိုပါတယ်။